ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအရှိန်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့မီးကြောင့်သေဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။ဒါဟာပြည်နယ်သမိုင်းမှာအဆိုးဆုံးဒီလူသေဆုံးမှုအများဆုံးမီးလောင်ကျွမ်းမှုဖြစ်ပါတဲ့မီးစတင်လောင်ကျွမ်းခဲ့တာ၄ရက်အကြာမှာ Paradise မြို့မှာဆိုရင်တစ်မြို့လုံးနီးပါးမီးလောင်ပြားကျခဲ့ပြီးတော့သေသလားရှင်သလားမသိရသူကလည်းရရှိရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ပြည်နယ်တောင်ပိုင်းကမီးလောင်ကျွမ်းမှုနှစ်ခုမှလည်းလူ2ယောက်သေဆုံးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ထဲမှာဒီလူပေါင်း300,000လောက်မီးပေးလွတ်ရာပြောင်းရွှေ့နေရပါတယ်။ခြောက်သွေးတဲ့အခြေအနေနဲ့လေတိုက်နှုံးပြင်းထန်တာကြောင့်အရှိန်ပြင်းပြင်းနဲ့ကူးဆက်လောင်ကျွမ်းနေတဲ့မီးကြီးတွေကိုဟာဒီ2000ကီလိုမီတာ1000ကျော်အကျယ်အဝန်းလောက်မီးလောင်ခဲ့ပြီးတော့လူနေရပ်ကွက်တွေစီးပွားရေးအဆောက်အဦတွေအများအပြားဆုံးရှုံးခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရမီဘရောင်းကဒီအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးကွန်ဂျီကယ်ဆယ်ရေးအတွက်ပြည်ထောင်စုအစိုးရစီကအတုံးစိတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမီးလောင်ကျွမ်းမှုဟာကြီးမားတဲ့သဘာဝဘေးကြီးတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ညပိုင်းကကြေညာခဲ့ပြီးတော့မီးပေးဒုက္ခသည်တွေကိုကူညီဖို့ပြည်ထောင်စုဘဏ္ဍာငွေသုံးစွဲခွင့်ပေးလိုက်ပါတယ်။